ရှင်များရှင်အန်တီဂျူလီယာဂျူဂျူခင်တင်ဆက်တဲ့ကိုကျဲမာမစိတ်ချမ်းသာကဏ္ဍကိုဆက်လက်နားတော်တာဆင်ရမှာဖြစ်ပါတယ်ရှင
် Radio Veritas Asia မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတဲ့တော်တာရှင်များအားလုံးမင်္ဂလာပါရှင်ဒီနေ့ကျမရဲ့ကဏ္ဍမှာအသက်အန္တရာယ်ကိုပေးနိုင်တဲ့ Ebola Virus ပိုးအကြောင်းကိုကျမဂျူလီယာဂျူဂျူခင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်တော်တာရှင်များရှင်အခုတလော Ebola virus ပိုးကြောင့်ကမ္ဘာနိုင်ငံအချို့မှာလူအသေးပြောက်များလျက်ရှိတာမီဒီယာစာနယ်ဇင်းရုပ်သံတွေမှာဖော်ပြနေကြလို့လူအများကြောက်ရွံ့စိုးရိမ်မှုတွေဖြစ်ပေါ်နေကြပါတယ်။ဒါကြောင့်ကျမတို့ RA သတ္တရှင်များအတွက်ကိုလည်း Ebola နဲ့ပတ်သက်တဲ့သတင်းစာလေးတွေကိုကျမတင်ဆက်ပေးချင်ပါတယ်ရှင်။ RA ကိုအထူးတလည်နားဆင်နေကြတဲ့သတ္တရှင်များရှင်Ebola virus ပိုးကြောင့်လူတွေကိုရောဂါဖြစ်စေနိုင်တဲ့အကြောင်းကိုပထမဆုံးစတင်ထုတ်ဖော်တွေ့ရှိခဲ့တာကတော့1986ခုနှစ်ကတည်းကဖြစ်ပါတယ်။အာဖရိကတိုက်၊ဆူဒန်နိုင်ငံနဲ့ကွန်ဂိုနိုင်ငံတို့မှာဖြစ်ပါတယ်။ပထမဆုံးစတင်ထုတ်ဖော်နိုင်ကတည်းကကပ်ရောဂါအတွင်းကူးစက်ပြန့်ပွားခဲ့တာဖြစ်ပြီးတော့ကွန်ဂိုနိုင်ငံအတွင်းမှာရှိတဲ့ Ebola မြစ်တလျှောက်မြကန်နဘေးမှာရှိတဲ့ကြေးရွာများမှာစပြီးတော့ဖြစ်ခဲ့တာမို့အဲ့ဒီတုန်းကအမည်မသိသေးတဲ့အတွက်ကြောင့် virus ပိုးရဲ့အမည်ကို Ebola လို့အမည်ပေးခဲ့ခြင်းပဲဖြစ်ပါရဲ့ရှင်။ RVA ကိုအထူးတလည်နားဆင်နေကြတဲ့သတင်းရှင်များရှင်။ Ebola virus ပိုးဆိုတာဘာလဲ။ Ebola virus ပိုးဆိုတာတဘာဝတိရစ္ဆာန်များကနေတဆင့်လူကိုကူးစက်တဲ့ virus ရောဂါတစ်မျိုးပဲဖြစ်ပါတယ်။ယောဂကူးစက်ခံရသူတွေရဲ့90ရာခိုင်နှုန်းလောက်ဟာအသက်ဆုံးရှုံးပြီးတော့ရပ်ပိုင်အတွင်းမှာသေဆုံးနိုင်ပါတယ်။ AIDS ထက်အဆပေါင်းများစွာဆိုးရတဲ့ virus ယောဂပိုးပဲဖြစ်ပါတယ်။အာဖရိကတိုက်ရဲ့အနောက်အလယ်ပိုင်းနိုင်ငံများဖြစ်တဲ့ Sierra Leone, Liberia, Guinea နိုင်ငံတို့ကနေစတင်ပါတယ်။အဲ့ဒီနိုင်ငံမှာရှိတဲ့လင်းနို့မြောက်တရေမြောက်ဝန်စတဲ့တရိစ္ဆာန်များတွေမှာဒီ Ebola virus ပိုးကိုတွေ့ရှိရပြီးတော့ယောဂပိုးရှိတဲ့တရိစ္ဆာန်ရဲ့အသားကိုစား300ကနေတဆင့်လူကိုကူးစက်တာပဲဖြစ်ပါရဲ့ရှင်။ RVA ကိုအထူးတလည်နားဆင်နေကြတဲ့သတင်းရှင်များရှင်။ Ebola ဆိုတာကနှာခြေချောင်းဆိုးလို့လေထဲကနေလည်းတဆင့်မကူးပါဘူး။တုတ်ကွေးလို့ချောင်းဆိုးသူကြောင့်လေထဲကနေလည်းတဆင့်မပြတ်နှံ့ပါဘူး။Ebola ယောဂတဲ့ရှိတဲ့တရိစ္ဆာန်များရဲ့အရေးသွေးသားတို့ကိုလက်နဲ့ထိမယ်အဲ့ဒီအသားကိုစားမယ်ဒါဆိုရင်ဒီယောဂကကူးစက်နိုင်ပါတယ်ဒါမှမဟုတ်ရင်လည်းယောဂခံစားနေရသူရဲ့လက်နဲ့ထိတွေ့မယ်အရေးဖြားပေါက်ပြဲနေတဲ့နေရာကိုထိတွေ့မယ်သွေးသားချင်းထိတွေ့မယ်နန်းချင်းပြုလုပ်မယ်လိမ်ဆက်ဆံချင်းတို့ပြုလုပ်မယ်ဆိုရင်လည်းကူးနိုင်ပါတယ်ရှင်RVA ကိုအထူးတလည်နားဆင်နေကြတဲ့သောတာရှင်များရှင်ယောဂရှိသူရဲ့အသွေးအသားသွေးအချွဲခန္ဓာကိုယ်ကနေထွက်တဲ့အရေတို့ကိုလက်နဲ့ထိတွေ့ရုံနဲ့တင်ယောဂကူးစက်နိုင်ပါတယ်ဒီယောဂဖြစ်ပွားပြီး21ရက်အတွင်းမှာဝေဒနာစတင်ခံစားလာမှာဖြစ်ပါတယ်21ရက်ကျော်သွားတာနဲ့ Ebola ယောဂပိုးကခန္ဓာကိုယ်ထဲမှာပြန့်နှံ့သွားပြီးတခြားလူများကိုလည်းဇက်တိုက်ပြန့်ပွားသွားမယ်ဖြစ်ပါတယ်RVA ကိုအထူးတလည်နားဆင်နေကြတဲ့သောတာရှင်များရှင်ဒီလိုဇက်တိုက်ပြန့်ပွားသွားပြီးရင်ယောဂခံစားရတဲ့သူဟာမကြခင်ရပ်ပိုင်းအတွင်းမှာတည်ဆုံမှာပဲဖြစ်ပါတယ်။ဒါဆိုရင်ယောဂလက္ခဏာတွေကတော့ဘယ်လိုပါလဲ။ Ebola virus ကူးစက်ခံရပြီး21ရက်အကြာမှာကူးစက်ခံရသူကအပြင်းဖြားပြီးတော့မလှုပ်မရှားနိုင်အောင်အာအင်ကုန်ဆုံးမယ်။ကြွက်သားတွေကနာကျင်ပြီးတော့ခေါင်းကိုက်မယ်။လေချောင်းနာခြင်းတို့လည်းဖြစ်ပေါ်မယ်။မကြာခဏအော့အံပြီးတော့ဝမ်းသွားတဲ့ယောဂလက္ခဏာတွေလည်းပြမယ်။အဲ့ဒီကနေတဆင့်ယောဂကပြင်းထန်လာပြီးတော့ကြောက်ကအသေးတို့ရဲ့လှုပ်ဆောင်ချက်တွေကိုစိုးရွားစွာနဲ့ပျက်စီးသွားစေပြီးတော့မျက်လုံး၊ပါးစပ်၊နှာခေါင်းစတဲ့ဒွာရပေါက်တွေကနေသွေးထွက်မယ်။အရေးပြားပေါက်ပြဲပြီးတော့သွေးထွက်ခြင်းများကလည်းခန္ဓာကိုယ်အတွင်းအပြင်တို့ကနေသွေးထွက်လာမယ်နောက်ဆုံးသေဆုံးသွားမှာပဲဖြစ်ပါတယ် RVA ကိုအထူးတလည်နားဆင်နေကြတဲ့သတင်းရှင်များရှင်ဒီထက်ဆိုးရတာကတော့ယောဂကူးစက်ခံရတဲ့ သူထိုင်သွားတဲ့ခုံအေးရအဲ့ဒီကနေတဆင်လဲကူးဆက်နိုင်တာကိုတွေ့ရပါတယ်ရှင်ယောဂါစဖြစ်ပြီးတစ်ပတ်ကနေနှစ်ပတ်အကြာမှတည်ဆုံနိုင်ပါတယ်လူတစ်ယောက်ဟာအီဘိုလာဗိုင်းရပ်စ်ပိုးဝင်ရောက်ခံရပြီးနောက်တခြားလက္ခဏာမပြပေမဲ့လည်းသုံးပတ်ကြာတဲ့အထိနေပြီးမှလက္ခဏာများပြတတ်ပါတယ်ရှင်အခုအချိန်ထိအီဘိုလာဗိုင်းရပ်စ်ကိုကုသနိုင်မှုဈေးရမရှိသေးပါဘူးရှင်။ယောဂခံစားရမယ်ဆိုရင်ကူးစက်ခံရသူကိုဘာမှလုပ်လို့မရတော့ပဲတိသန့်အခန်းထဲမှာခွဲထားပြီးတော့တည်ဆုံတဲ့အထိစောင့်ကြည့်ရမှာပဲဖြစ်ပါတယ်။အခုအချိန်ထိကတော့ယောဂပိုးကူးစက်သူရဲ့ဆယ်ရာခိုင်နှုန်းကိုသာကယ်ဆယ်နိုင်သေးတယ်လို့သိရပါတယ်ရှင်။အဓိကဖြစ်ပေါ်တဲ့နိုင်ငံတွေကတော့အနောက်အာဖရိကနိုင်ငံ၃နိုင်ငံဖြစ်တဲ့ဂီနီ၊လိုင်ဘေးရီးယားနဲ့ဆီရာလီယွန်တို့ပဲဖြစ်ပါရဲ့ရှင်။အာဗီကိုအထူးတလဲနားဆင်နေကြတဲ့တော်တာရှင်များရှင်။အီဘိုလာဗိုင်းရပ်စ်ပိုးကလူတွေကိုဘယ်လိုဒုက္ခပေးသလဲဆိုရင်အီဘိုလာဗိုင်းရပ်စ်ရောဂါပိုး၅မျိုးရှိတဲ့အနက်ကအီဇိုင်ယာကြောင့်ဖြစ်ရင်လူ၁၀ဦးမှ၉ဦးကသေဆုံးနိုင်ပါတယ်။ဗိုင်းရပ်စ်ပိုးဖြစ်တဲ့အတွက်ပိုးတည်အောင်တတ်နိုင်တဲ့ဆေးလည်းမရှိသေးပါဘူးရှင်။ဘယ်လိုလူမျိုးတွေမှာအသက်ရှင်နိုင်တယ်လဲဆိုရင်တော့လူနာရဲ့အသက်အရွယ်မျိုးရိုးဗီဇာနဲ့တခြားယောဂါများခံစားနေရခြင်းရှိမရှိစတဲ့အချက်တွေပေါ်မှာမူတည်ပါတယ်။အာဗီကိုအထူးတလဲနားဆင်နေကြတဲ့တော်တာရှင်များရှင်။အီဘိုလာဗိုင်းရပ်စ်ပိုးကကူးစက်ယောဂါအသွင်ဖြစ်နေတဲ့အတွက်ကူးစက်မှုကိုထိန်းချုပ်နိုင်အောင်လူနာနဲ့မိမိကမထိတွေ့စေဖို့ရှောင်ကြဉ်ရမယ်။မဖြစ်မနေထိတွေ့ရမယ့်သူများအနေနဲ့ခွဲစိတ်ခံဝတ်စုဝတ်ဆင်ရမယ်လက်အိတ်များဆွရမယ်မျက်လုံးကိုကာကွယ်ခြင်းများလည်းပြုလုပ်ပေးရပါမယ်အီဘိုလာဗိုင်းရပ်စ်ပိုးဟာ SARS တို့ကြက်ငှက်တုပ်ကွေးတို့လိုလေထဲကနေတဆင့်အသက်ရှူလမ်းကြောင်းအတွင်းကိုဝင်ရောက်ကူးစက်တာမဟုတ်ပါဘူးယောဂါဖြစ်ပွားတဲ့သူနဲ့အလွန်နီးနီးကပ်ကပ်ထိတွေ့ပြီးမှသာကူးစက်ခံရနိုင်ပါတယ်အာဗီကိုအထူးတလဲနားဆင်နေကြတဲ့တော်တာရှင်များရှင်ကျမတို့ပြည်သူလူထုအနေနဲ့ဘာတွေသတိထားရမလဲဆိုရင်လူနာရဲ့မိသားစုဝင်များနဲ့ကျမရဲ့ပြည်စုစောင့်ရှောက်ပေးတဲ့သူများဟာအထူးဂရုစိုက်ပြီးကာကွယ်ရမှာဖြစ်ပါတယ်။ Ebola virus ပိုးနဲ့ပတ်သက်တဲ့သတင်းတွေကျမရဲ့ပညာပေးဗဟုသုတတွေသတိပေးနှိုးဆော်ချက်တွေကိုလည်းကျမတို့တွေစောင့်ကြည့်ပြီးလိုင်းနာလှုပ်ဆောင်ကြရမှာဖြစ်ပါတယ်ဆိုတာကိုတင်ပြရင်းဒီနေ့ကျမရဲ့ခန္ဓာကိုရန်နာလိုက်ပါတယ်။ဒီဆောင်မလေးကို73ရက်8လ2014မှာ Health Digest Magazine မှာဒေါက်တာအက်ဒီတာရေးသားထားတဲ့ဆောင်းပါးကနေတင်ပြထားပေးခြင်းပဲဖြစ်ပါတယ်ရှင်။ဒေါက်တာရှင်များအားလုံးကဗာကြီးကိုတုံ့လှုပ်စေတဲ့ Ebola virus ရောဂါမှာကင်းဝေးကြပါစေရှင်။